ိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ထိခိုက်ခဲ့ရတဲ့ကမ္ဘာစီးပွားရေးဟာခန့်မှန်းထားတာထက်ပိုပြီးတော့မြန်မြန်ဆန်ဆန်ပြန်လည်နလန်ထူလန်နိုင်တဲ့ကြောင်းအပြည့်အစုံဆန်ရံကိုကြေညာမှုအဖွဲ့ IMF ကအင်္ဂါနေ့မှာပြောလိုက်ပါတယ်ကမ္ဘာစီးပွားရေးဟာဒီနှစ်မှာ600ရာခိုင်နှုန်းတိုးတက်လာပြီးရှင်းနှစ်2022ခုနှစ်မှာနောက်ထပ်4.4ရာခိုင်နှုန်းတိုးလာနိုင်တယ်လို့လည်း IMF ကခန့်မှန်းတာဖြစ်ပါတယ်2019ခုနှစ်ကုန်ပိုင်းမှာတရုတ်နိုင်ငံကစတင်ခဲ့တဲ့ကပ်ရောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာအဆိုးဆုံးတန်ခံခဲ့ရတဲ့မိနစ်တုံးကစီးပွားရေးဖွံ့ဖြိုးမှုဟာ 3.3 ရာခိုင်နှုန်းရှိရာကနေတိတိတသာတက်လာလိမ့်မယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်ပြည်ထောင်စုမှာဘန်နာရီယာထောက်ပံ့ကူညီတာတွေကိုဗစ်ကာကွယ်ဆေးထိုးတဲ့စီစဉ်တွေကြောင့်ဒီနှစ်ဒုတိယနှစ်ဝက်မှာစီးပွားရေးပြန်လည်နလန်ထူအားကောင်းလာနိုင်တဲ့အခြေအနေတွေနဲ့ကမ္ဘာပေါ်ကနေရာတော်တော်များများကယောဂါတံကိုကြံ့ကြံ့ခံနိုင်စွမ်းနေကြောင်းစီးပွားရေးအလားအလာကောင်းလာမဲ့ခံမှန်းချက်တွေထွက်ပေါ်လာနေတာလို့လည်း IMF ရဲ့စီးပွားရေးပညာရှင်အဖွဲ့အကြီးကဲဂီတာကိုဗစ်နက်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့မတ်လတဲ့အလောက်ကန်ကိုစင်းကျော်ဖန်တီးပြနိုင်ခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပြီးဖေဖော်ဝါရီလထဲမှာအလောက်ကန်ခွင်လန်းဟာနှစ်နှစ်အတွင်းအမြင့်ဆုံးတိုးလာတယ်လို့ကယောဂါမတိုင်ခင်ကာလထက်5.1ရာခိုင်နှုန်းတိုးလာတဲ့အကြောင်းလဲအမေရိကန်လူထုမှဝန်ကြီးဌာနကအင်္ဂါနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။